ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာတစ်နှစ်လောက်ရှိလာချိန်မှာအဲ့ဒီပြဿနာဘလို့ဆက်ပြီးတော့ကင်တွေဖြည့်ရှင်းတည်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC က Heritage Foundation မှာမနေ့ကဆွေးနွေးပွဲကျင်းပခဲ့ပါတယ်အဲ့ဒီမှာဘလို့အကြောင်းအရာတွေအဓိကထားပြီးတော့ပြောဆိုဖြစ်ပါတယ်လို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့သူ1990ခုနှစ်ရွေးကောက်ပွဲအမဟောင်းတူလည်းဖြစ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီဥက္ကဋ္ဌလည်းဖြစ်ခဲ့တဲ့ဥကျော်မင်းကိုကုညာဝဲအောင်ကဆက်တယ်နည်းမြဲတဲ့အခါမှာသူကအခုလိုစပြီးတော့ပြောဆိုခဲ့ပါတယ်
။ဘရန်ဂျာဒုက္ခသည်ပြဒနာပေါ်တာတစ်နှစ်ကျော်မှလာရှေ့ကိုပြေကိုသွားမှလဲဆိုတဲ့ကောင်းစဉ်။အဲ့ဒီဒုက္ခသည်ပြဒနာကရှင်းရှင်းသောဖို့နေရတယ်လို့လား။နိုင်ငံတကာ100,000 dollar လောပိဖို့လိုတယ်။သူတို့အခွင့်အရေးဒီရဟော dollar စီစဉ်ပေးတဲ့နေပေါ့။ဒါအဲ့ဒါပဲကြောင်းပေးပြီးပြောခဲ့ရတာပေါ့။ဒီကိစ္စကသူတို့နိုင်ငံသားတွေဖြစ်တယ်။နိုင်ငံသားအခွင့်အရေးဒီရခဲ့တယ်။အခုကြတော့သူတို့မှကြံပြီးတော့စီစဉ်မှခံပြီးမှနိုင်ငံသားရှောက်ကွင်းရှိတယ်ဆိုတာကြောင့်ဒီလိုလေအဲ့လိုဆိုတော့သူတို့နိုင်ငံသားချင်းနဲ့ဘောအလားအလာဘောအမေတော်လမ်းမပွင့်ဘူးအမေသားဆောက်ကွင်းတင်ရှိတဲ့လူတွေကိုအစမှပြဖို့လူတွေအကြောင်းပေါ့
ဟုတ်ကဲ့ခင်ဗျာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကိုဒီမြန်မာအစိုးရနေပြီးတော့ပြန်လဲလက်ခံမယ်လို့လည်းပြောထားတယ်ဟိုပြန်လဲလက်ခံမယ်အစီအစဉ်တွေလည်းလုပ်နေတာတွေ့ရတော့ဗောနော်ဒါပေမဲ့လက်တွေ့မှာဘာတွေလိုအပ်ချက်ရှိနေတယ်လို့မြင်ပါသလဲ
အဲ့လိုခေါ်တာကိုကျွန်တော်တို့လည်းသူဆိုပါတယ်ဆောင်းပါတယ်ဗျာဒါမဲ့ဘုရားဒုက္ခစီဒီကလာခေါင်းထုတ်နေတယ်ငါတို့တော့ပြတော့ဘာဖြစ်မလဲဆိုတာမျိုးဗောဗျာနေရာရင်းရောက်မလားနိုင်ငံသားရမလားတိရိစ္ဆာန်ကျောက်တော်တယ်လေမြေဒီပြန်ရမလားအဲ့ဒါမျိုးအစိုးရဘက်ကလည်းအင်းအင်းလေးမပြောသေးလို့သူတို့ကလာဖို့ပြန်မဝင်သောပေါ့ဗျာမြန်မာကတော့ကိုယ်စလေဝန်ကြီးကူတိုင်တော်ပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကိုချက်ထားခဲ့တယ်အဲ့ဒီမှာလည်းသူတို့ကခင်ဗျားတို့လောက်တာမပြေဆုံးပါဘူးလို့ပြောတယ်အဲ့တော့အဲ့ဒီဒုက္ခသည်များနဲ့အစိုးရနဲ့အဲ့နည်းနည်းထောက်လောင်းပြီးတော့ဗျာအဲဆက်လက်ဆွေးနွေးကြည့်နိုင်တာရှိရင်ဘုလို့တောင်းဖို့လိုချင်ပါတယ်
အခုမြန်မာနိုင်ငံနဲ့စွန့်ခွာထွက်ပြေးသွားတဲ့ရိုဟင်ဂျာတွေဟိုရင်ဆိုင်နေရတဲ့ဟိုဒုက္ခပြဿနာပြည်လည်ဖို့အတွက်ကဘယ်လိုဖြေရှင်းရနိုင်မယ်လို့ဦးကျော်မင်းတွေးမိပါဗလဲ
။ဒါလားခက်တယ်မခုံးပါ။အစိုးရကဒီစတဲ့ဆန္ဒစာချုပ်လောက်ထားတယ်။အဂရီမန့်လောက်ထားတယ်ပေါ့ကွာ။ UNHCR ရော UNDP တို့ကဘယ်လိုဟိုလက်မှတ်ထိုးတာလဲ။ဒါတည်းအစိုးရကတာနာပြည့်တော့ကောင်းတာပေါ့ကွာ။အဲ့ဒီပဲကဒုက္ခစီတွေပါပြောလဲဆိုတာကိုလည်းသင်္ကာပြီးဖြည့်ရှင်းချက်ရှာမယ်ထင်တယ်။ကျွန်တော်တို့ကြားသလောက်တော့သူတို့ကလုံခြုံမှုလို့လည်းအဲ့ဒီနိုင်ငံသားပြုခွင့်ရအောင်ဇာမျိုးရလေရှုံးအောင်ဆိုတာကိုသူတို့ကသိဖို့မတူဘူးကြားတယ်။ဆုံးဆုံးတဲ့ဥစ္စာပစ္စည်းချပြန်လို့ခြင်းတဲ့အဲ့လိုပဲရှိနေတယ်လား
။ဆိုတော့ဒီအခုမြန်မာအစိုးရကနေဖွဲ့လိုက်တဲ့ဖိလစ်ပိုင်ဒုနိုင်ငံရေးဝန်ကြီးဦးဆောင်တဲ့လွတ်လပ်တဲ့စုံလင်ရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အပေါ်မှာပေါ့ဆရာဘလူးမျှော်လင့်ချက်ထားလဲဒီအဖြစ်အပျက်တွေကိုဘယ်လောက်ထိဟိုလွတ်လွတ်လပ်လပ်နဲ့စုံစမ်းဖော်ထုတ်နိုင်မယ်လို့မျှော်လင့်ပါမလဲ
ဘလူးပဲဆိုဆိုကကော်မရှင်တစ်ခုဖွဲ့ပြီးတော့အဲဒီလူတယောက်ကြံလေနေရခြားတရရဲ့လုံနိုင်ရင်ကောင်းပါတယ်ကျွန်တော်ကကြိုးဆိုပါတယ်ဟုတ်လားရန်ကုန်ကြီးကောင်းတော့ဒီလုံနိုင်ငါဆုံးပြီးနေပြီလားဒီစုံစမ်းရေးကော်မရှင်ကအကျံပေးရုံပေါ်ပဲတကယ်လက်တွေ့လုံးနဲ့မှာဆိုရမယ်အဲ့တော့ကျွန်တော်တို့ကဆိုရမှာပဲအခုရောကျွန်တော်ကလည်းဒီလိုဆိုတော့တိတ်တူးကြတယ်